ထောင်ဒဏ်9နှစ်အမိန့်ချခံထားရတဲ့ရိုက်တာသတင်းတော်နှုတ်ဦးရဲ့အယူခံကိုအဆင့်အဆင့်တင်သွင်းခဲ့ရမှာနောက်ဆုံးအဆင့်ဖြစ်တဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ယုံကပါဒီကနေ့ပယ်ချလိုက်တာဖြစ်ပါတယ်။ဒီလိုပယ်ချလိုက်တဲ့ဆုံးဖြတ်ချက်ကိုကြည့်မယ်ဆိုရင်သတင်းမီဒီယာတွေပေါ်မှာထားတဲ့အစိုးရရဲ့စေတနာကထင်ရှားပေါ်လွင်တယ်လို့ဝိုင်းရင်သတင်းစာဆရာကြီးတွေကသုံးသပ်ကြပါတယ်
။စက်ချန်ကိုမပေးတာဘူးလို့တော်တော်လေးစိတ်ပြတ်သွားတာပေါ့စိတ်ပြတ်เสียကောင်းလဲဆိုတော့တင်းတောင်းနှစ်ယောက်အတွက်ကြီးပဲမဟုတ်ဘူးပေါ့ဗမာပြည်ရဲ့သတင်းမီဒီယာလောကကြီးအတွက်လည်းပဲအင်မတန်အလားအလာမကောင်းတဲ့အခြေအနေကိုပြတယ်လေသတင်းလွတ်လပ်ခွင့်ပေါ်မှာမျိုးပေါင်းထုတ်เสียကြီးအများကြီးဖြစ်လာတာပေါ့သတင်းရေးသားချင်းဟာဘလောက်အဆင့်ထိဒုက္ခရောက်သွားနိုင်လဲဆိုတာဟိုကြောက်လဲသွားစီတာပေါ့သတင်းမီဒီယာကောင်းစီဘလောက်ရှိရှိတွေးရစွာတဲ့ဒါဟိုစစ်တမ်းနဲ့လဲဆိုင်နေတဲ့ပြဿနာကိုအဲတော့ကောင်းစီရလဲဟိုရှိနေခြင်းအတိတ်ပဲမရှိဘူးတော့ဖြစ်သွားတယ်လေထိထိရောက်ရောက်ကာကွယ်မှုမပေးနိုင်တော့ဖြစ်သွားတာပေါ့နော်အဲတော့အစိုးရတွေကလည်းပဲတုံ့ပြုလို့ရရင်တော့သူတို့ကောင်းစီကိုတုံးမှာပေါ့တုံးမရတဲ့အချိန်နဲ့သူတို့မတုံးဘူးပေါ့ဒါအခြေအနေကတော့အားရှိတင်ခြင်းစရာတော့မကောင်းပါဘူးလေ
AB သတင်းဌာနရဲ့မြန်မာပြည်သတင်းတော်ဟောင်းတို့ဖြစ်တဲ့ဝိုင်းရင်သတင်းစာဆရာမကြီးဒေါက်အေးအေးဝင်းကပြောတာဖြစ်ပါတယ်သတင်းမီဒီယာဥပဒေတွေပြဋ္ဌာန်းထားပြီးဖြစ်တာမို့သတင်းမီဒီယာတွေကိုမကျေနပ်လို့တရားစွဲမယ်ဆိုရင်အများအပြားတည်ဆဲဥပဒေတွေနဲ့သာဆွဲဆိုနေတာတွေကအစိုးရနဲ့တပ်မတော်ဘက်ကဖြစ်နေတာကိုတွေ့ရတယ်လို့လည်းဝေဖန်ကြပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအတွင်းရင်းမှူးဦးကျော်စာမင်းကအခုလိုပြောပါတယ်
ပေးတဲ့လက်ကူမျိုးဆိုကျွန်တော်တို့မန္တလေးရဲ့ပြည်ဆောင်ပွဲပြောင်းလဲဆိုတာပွဲကိုလို့ message ပေးတာတက်မတော်လေတိုင်းမှာကျွန်တော် message ပေးတာကျွန်တော်တို့တင်းသမားတွေသတင်းမီဒီယာဥပဒေကပြဋ္ဌာန်းမိသားရှိရလက်ရှိရှိနေတဲ့သတင်းမီဒီယာဥပဒေပါအတိုင်းလဲဆောင်ရွက်ပါဆိုသတင်းမီဒီယာဥပဒေပါအတိုင်းသတင်းမီဒီယာကောင်စီကိုတိုင်းမှာကျွန်တော်ဆောင်ရွက်ပါမှာဒါကျွန်တော်တို့အဖန်တလေးနဲ့ပြောတာပေါ့နော်သတင်းမီဒီယာကောင်စီရှိရတာနဲ့ဥပဒေရှိရတာနဲ့ဒီဥပဒေကိုမကင်တယ်ပဲတိုင်းတဲ့ဥပဒေနဲ့ဟိုကင်ကွယ်နေတာတော့ကျွန်တော်တို့ကတော့လုံးဝမကြိုက်ဘူးပေါ့ဒီလိုမျိုးဟိုကိစ္စကတော့နိုင်ငံရှုပ်ဝက်ပြီးခါတော့ဒါကတော့သူတို့ဘက်ကအစိုးရကတော့သူတို့ပြည်ပီတန်နဲ့တိုင်းတယ်သူဆောင်ရွက်တာတော့ဒါကသူတို့အပိုင်ပေါ့နော်ဒီလိုဒီနိုင်ငံမှာသတင်းမီဒီယာရှင်ပြိုးမှာတော့ဒီလိုဒီအားကောင်းတယ်ပေါ့နော်ဒါကြောင့်မို့လို့ဒီသတင်းမီဒီယာသမားတွေရဲ့အခွင့်အရေးသတင်းမီဒီယာသမားတွေပြန်ညှဲ့မယ်ကြည့်မယ်ဆိုရင်တော့သမရာကနေပြီးတော့ဟိုလူချင်းချင်းစာပေးပေးဖို့ပေါ့နော်ညှော်လင့်တာပေါ့
ပြည်သူတရားလွှတ်တော်ချုပ်ယုံကအဲ့ဒီအမှုအပေါ်မှာအခုလိုဆုံးဖြတ်လိုက်ပြီးနိုင်ပိုင်းအတွက်မှာပဲအမေရိကန်တိုင်ယုံကဒီဆုံးဖြတ်ချက်ပေါ်စိတ်ပြက်မိကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုဖမ်းဆီးထားတာ ARD သတင်းဌာနကအယ်ဒီတာဦးရဲနီနဲ့တခြားသတင်းတောက်တွေကိုတရားစွဲဆိုထားတဲ့ပြစ်ဒဏ်စီရင်မှုတွေဟာမြန်မာနိုင်ငံထဲလွတ်လပ်စွာပြောဆို권တွေကိုတီးခံမှုမရှိတာပုံမတိုးလာနေတယ်ဆိုတာကိုထောက်ပြနေတယ်လို့ဆိုထားပါတယ်။သတင်းစာတေယောစာငင်းချမ်းစွာဆန္ဒပြမှုနဲ့အခြားတရားဝင်ထုတ်ပေါ်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူပေါင်းအဖွဲ့အစည်းတရအတွက်ပြစ်မှုတွေမဖြစ်သင့်ဘူးလို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အခုလိုနောက်ဆုံးအဆင့်အယူခံသည့်တက်ညာခြင်းမရှိတာဟာနိုင်ငံတကာသတင်းမီဒီယာအလဲမှာလည်းအစိုးရရဲ့ပုံရိပ်ကြာဆင်းတာကိုတွေ့ရတယ်လို့ဝေဖန်ကြပါတယ်။ The Voice သတင်းမီဒီယာအယ်ဒီတာချုပ်ဦးကျော်မင်းဆွေကတော့အခုလိုသုံးသပ်ထားပါတယ
်။ Writer သတင်းတောက်နှစ်ယောက်ကိုသူတို့တုံ့ပြန်နေတုံ့ပြန်နေရစစ်အာဏာရှင်တွေရဲ့လုံပြီးလုံဟာအအောင်လို့ဖြစ်နေတာပေါ့အဲ့ဒါကို NLD အစိုးရကတိတိကြီးနဲ့လိုက်ပြီးတော့ပါပြီးတော့သွားတာရလဲစိတ်မကောင်းကြပါဘူးနော်လုံနိုင်ခြင်းရှိတဲ့ဟာပါလဲဆိုတော့တက်ကအစိုးရမလုတ်ခင်မှာဦးဖြားဖြားသူကဒီနိုင်ငံရေးအမှတ်ရခြင်းတဲ့အတွက်ဒီနှစ်ယောက်ကိုသူတို့ကစတာမျိုးလုံကောင်းလုံနိုင် NLD ဘက်ကတိတ်ထူနေလို့ရှိရင်ပေါ့နော်ဒါမျိုးကကျွန်တော်အမြင်ကဆိုတော့ NLD အစိုးရကျွန်တော်သာဆိုလို့ရှိရင်တော့နောက်နှစ်တကြံနှစ်တကူနေ့မှာကျွန်တော်ဆိုရင်တော့လူညွန့်ချမ်းတော်ကိုပေးပလိုက်ထိုက်ပင်နဲ့သူတို့မှာအေးအေးယူမှုခံပြီးပြီပေါ့နော်ဒီလောက်ထိလည်းမလိုအပ်ဘူးတကယ်တမ်းပြောရလို့ရှိရင်သူတို့ဟာတိုင်းပြည်ကိုရောင်းထားတဲ့သူတွေမဟုတ်ဘူးဆိုတာကျွန်တော်တို့အားလုံးသိတယ်အဲ့လိုမှမဆွတ်ဆွဲလို့ရှိရင်မင်းတို့တိုင်းပြည်ရောင်းထားတဲ့သူတွေနဲ့တကြိတ်တညံလဲလားလို့ဆွတ်ဆွဲခံရမယ်ဟာကိုကြောက်တဲ့အတွက်တချို့က follow the crowd လုပ်နေတာပေါ့နော် NLD အစိုးရအနေနဲ့လည်းတချို့ဟာတွေကတက်နဲ့ညှိနှိုင်းကြတဲ့ကိစ္စတွေဖြစ်နေတဲ့အတွက်ဒီကိစ္စကို NLD အဖွဲ့ဝင်တွေအားလုံးကသိတူသဘောတူလုပ်တယ်လို့မခင်ဘူးဒါဟာသူတို့နိုင်ငံရေးရသူလည်းအေးအေးယူတဲ့တည်းမှာပါတော့ပါသွားတာပေါ့နော်တို့တော့လေဒါကိုလည်းနိုင်ငံရေးရတိတ်ခါပြန်ဆယ်ဖို့လိုမယ်လို့ထင်တယ်။အောက်ဆိုနိုင်ငံတကာရဲ့အမြင်ရောနော်ဒီကိစ္စဟာ NLD အစိုးရကိုယ်တိုင်ကတက်နဲ့တကြိတ်သေးတညာနဲ့လို့ဖြစ်နေလို့ယူဆနေခြင်းဟာကျွန်တော်တို့တိုင်းပြည်တွေအရှုံးပဲ
။ဒီသတင်းတော်တို့ဟာပြီးခဲ့တဲ့နှစ်2018ခုနှစ်စက်တင်ဘာလ3ရက်နေ့ကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေ2009နှစ်အမိန့်ချမှတ်ခံထားခဲ့ရတာပါ။ဒါကတော့သတင်းတော်တို့ရဲ့ပြည်တော်စုတရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချခံလိုက်ရတဲ့ပတ်သက်ပြီးနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကြော်သူပါ။